ီးရီးယားနိုင်ငံမြို့တော်ဒမတ်စကပ်အနီးတဘုံတို့ထိန်းချုပ်ရာအရှိကူတာဒေသတွင်ပြီးခဲ့တဲ့လကစခဲ့တဲ့အကြီးအကျယ်ထိုးစစ်အတွင်းဒေသတွင်းကကြီးရွာတွေနဲ့မြို့တချို့ကိုအစိုးရတပ်တွေနဲ့မဟာမိတ်ပြည်သူစစ်တွေကသိမ်းဆည်းလိုက်တဲ့အကြောင်းစီးရီးယားနိုင်ငံပိုင်သတင်းမီဒီယာနောက်လူခွင့်ရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။အရှိကူတာဒေသတွင်းကကြီးရွာတွေနဲ့မြို့အနည်းဆုံး6ခုကိုအစိုးရတပ်ဖွဲ့တွေကသိမ်းယူရရှိတဲ့အကြောင်းซีเรียเซ็นทรัลมิลิตรีมีเดียကပြောဆိုတာဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့မှာတော့သဘုံအဖွဲ့တွေကတံပြန်ထိုးစစ်ဆင်ခဲ့ပြီးအ ਨੇ ဆုံးမြို့တစ်မြို့ကိုပြန်သိမ်းခဲ့တယ်လို့ซีเรียလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။တိုက်ပွဲတွေကတော့ဆက်ဖြစ်နေသေးတယ်လို့လည်းပြောပါတယ်။အရှိကူတာဒေသတွင်းမှာซีเรียအစိုးရတပ်ဖွဲ့တွေအောင်ပွဲရလာတာကြောင့်လူအများပြားကအရှိကူတာဒေသအတွင်းပိုင်းကိုခိုးလုံနိုင်ဖို့ထွက်ပြေးလာကြတယ်လို့လည်းซีเรียအတိုက်ခံတွေကိုလူလာတဲ့ Orient TV ရုပ်သံသတင်းကပြောပါတယ်။ကုလသမဂ္ဂနဲ့တခြားအကူအညီပေးရေးအေဂျင်စီတွေကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေတည်လာတဲ့ကားရန်တွေလည်းမတိမငြိမ်ဖြစ်နေတဲ့အရှိကူတာဒေတာဝင်းကိုဒီကနေ့တနင်္ဂနွေနေ့မူလအစီအစဉ်ထားတဲ့အတိုင်းဝင်ရောက်နိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂတာဝန်ရှိသူတို့ကိုကိုးကားပြီး Writer သတင်းအေဂျင်စီကဖော်ပြပါတယ်။လူပေါင်း၄သိန်းလောက်စာနာရိတ်ခါစီးပွားနဲ့တခြားအထောက်အပံ့တွေလိုအပ်နေတာလို့ကုလသမဂ္ဂကပြောဆိုထားပါတယ်ရှင်။